နီပေါ်နိုင်ငံမှာပရမဆုံအမျိုးသမီးသမရဖြစ်နေဗီဒီယာဘဟင်ဒရီကိုလက်တော်ကနေရွေးကောက်တင်မြှောက်လိုက်ပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းဖြစ်သူဘဟင်ဒရီကိုဗုဒ္ဓဘူးနဲ့လက်တော်မဲခွဲဆုံးဖြတ်ပွဲမှာထောက်ခံမဲ329မဲနဲ့ရွေးချယ်လိုက်တာဖြစ်ပါတယ်။အသက်54နှစ်အရွယ်ဘဟင်ဒရီဟာအာနာယနီပေါ်ကွန်မြူနတီပါတီဖြစ်တဲ့ညီညွတ်သောမက်ခ်ဝါရီနဲ့လီနင်ပါတီရဲ့ဒုတိယခေါင်းဆောင်လုပ်ခဲ့သူပါ။ပါတီရဲ့ခေါင်းဆောင်ကတော့ဝန်ကြီးချုပ်ခါဒဂါပရဆတ်အိုလီဖြစ်ပါတယ်။သူရဲ့ခင်မွန်းဖြစ်သူကွန်မြူနတီခေါင်းဆောင်ဟာမေဒန်မဟင်ဒရီကတော့1993ခုနှစ်မှာတည်ဆုံသွားခဲ့ပြီးတဲ့နောက်မှာသူဟာနိုင်ငံရေးမှာထင်ရှားသူဖြစ်လာတာပါသူဟာအမျိုးသမီးအခွင့်အရေးအတွက်အဲ့ဒီအချိန်ကလေးကတက်တက်ကြွကြွလှုံ့ဆော်စီယုံခဲ့သူဖြစ်ပါတယ်နီပေါ်နိုင်ငံကိုကာလရှည်ကြာအုပ်စိုးလာတဲ့ဟိန္ဒူဘုရင်အုပ်ချုပ်မှုကို2008ခုနှစ်မှာပယ်ဖျက်ခဲ့ပြီးတဲ့နောက်ပထမဆုံးအခြေခံဥပဒေတစ်ကိုနီပေါ်နိုင်ငံမှာပြဋ္ဌာန်းပြီးသိမ့်မကြခင်မှာပဲမဟိန္ဒရီကိုသမရဖြစ်နဲ့ရွေးကောက်တင်မြှောက်လိုက်ကြတာပါသမရနိုင်ငံတစ်ခုဖြစ်နဲ့နီပေါ်နိုင်ငံအသွင်ပြောင်းပြီးကလေးကဆိုရင်သူဟာဒုတိယမြောက်သမရဖြစ်လာသူပါပထမဆုံးသမရကတော့2008ခုနှစ်ကရွေးကောက်တင်မြှောက်ခံခဲ့ရတဲ့ရန်ဘာရန်ယဒဖြစ်ပါတယ်နီပေါ်နိုင်ငံမှာဒီလအစောပိုင်းချင်းပါခဲ့တဲ့တမိုင်းဝင်ရွေးကောက်ပွဲကနေဝန်ကြီးချုပ်ဖြစ်နဲ့ခါရဂါပရဆပ်ရှာမာအိုလီအရွေးကောက်ခံခဲ့ရတာ ਨੇ နီပေါ်နိုင်ငံရဲ့ပရမဆုံအမျိုးသမီးသမရဖြစ်နေဗီဒီယာဒေးဗီမဟိန္ဒရီကိုရွေးကောက်တင်မြှောက်နိုင်ခဲ့တာတွေအတွက်အမေရိကန်ပြည်ထောင်စုကဝမ်းမြောက်ဂုဏ်ပြုကြောင်းသမရအင်ဗျူကဗိုလ်တပ်ဖူးနေမှာပြင်ညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်